ပရိသေကမှာလာမယ့်နေ့တွေအတွင်းတိုင်းပြည်အခြေအနေတည်ငြိမ်နေတဲ့ရေးရရရှိဖို့ဆိုရင်တခုတည်းသောနည်းလမ်းကရွေးကောက်ပွဲအစောတလင်ကျင်းပတာဖြစ်တယ်လို့ဆိုပြီးတော့လာမယ့်ဇွန်လ၈ရက်နေ့မှာရွေးကောက်ပွဲကိုအချိန်စောကျင်းပဖို့ဝန်ကြီးချုပ်ထရီဇာမေကတိကနေ့ပြောလိုက်ပါတယ်။ရွေးကောက်ပွဲစောပြီးတော့ကျင်းပခြင်းအပြင်ဥရောပသမဂ္ဂ EU တွေကနေဗြိတိန်ခွဲထွက်ခဲ့ခြင်းကအစလို့နှစ်နှစ်ကြာခွဲထွက်ရေးလုပ်ငန်းစဉ်တွေအတွင်းမှာအလို့သမားပါတီနဲ့စကော့လန်ဆိုင်ရာဝန်ကြီးနီကိုလတ်စတာဂျန်ဦးဆောင်ပြီးတော့ဗြိတိန်ခွဲထွက်ရေးစက်ကျင်တဲ့တိုက်ခိုက်မှုရဲ့ဆန္ဒပြမှုတွေကြုံခဲ့ရတာပါ။လာမယ့်2020ခုနှစ်ကမှကျင်းပမယ့်ရွေးကောက်ပွဲကိုအချိန်အများကြီးစောပြီးတော့ဒီနှစ်တည်းကျင်းပဖို့ကြိုးစားတာဟာဝန်ကြီးမေအနေနဲ့